ရန်ကုန်တိုင်းတင်ငန်းကျုံမြို့နယ်တဲကမိချောင်းငယ်ရက်ကွက်မှာဆန္ဒပြနေတဲ့သူတွေနဲ့အာဏာပိုင်တွေကြားဒီကနေ့ရုံးရင်ဆန်ခတ်ဖြစ်ပွားမှုတွေရှိခဲ့ပြီးဆန္ဒပြသူတချို့ဒဏ်ရာရရှိသွားခဲ့ပါတယ်။1992ခုနှစ်ကစပြီးစစ်တပ်ကတင်ထားတဲ့ဘိုးဘွားမြေတွေပြန်ရဖို့ဒေသခံတွေကတပိတ်စကန်ဖွင့်ဆန္ဒပြမှုတောင်းဆိုနေကြတာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးမာကစုံစမ်းထားတာမျိုးဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဆယ်ရဲကျော်ကြာတပိတ်စခန်းဖွင့်ပြီးဆန္ဒပြနေကြတဲ့မိကျောင်းခံရက်ွက်သူရက်ွက်သားတွေဟာစစ်တပ်ကတင်ထားတဲ့မြေနေရာတွေပေါ်မှာအိမ်နေပြန်ဆောက်လုပ်မယ်လို့ကြေညာပြောဆိုပြီးမှတော့ဥတတိုင်းကပ်ပြီးတင်ထားတဲ့အပေါက်ဝကိုဆန္ဒပြသူတွေမူရင်းရောက်နိုင်အောင်ကာကွယ်ရေးဦးစီးချုပ်ယုံကြည်တက်မြို့စီပင်တရားရေးယုံတစိတ်များတက်ဆင်ထားတဲ့လူတွေကအင်အားနဲ့ဖယ်ရှားလိုက်ကြောင်းဒီအတွက်ဒဏ်ရာရသူ၈ဦးရှိခဲ့ကြောင်းဆန္ဒပြနေသူတွေကိုအကူအညီပေးနေသူကိုသိန်းအောင်မြင့်ကပြောပြပါတယ်
ထိုင်နေတဲ့သူတွေတော့တရိတ်စခန်းရဲ့အနောက်မှာရှိတဲ့အပေါက်တွေမှာဒီမပြုတ်လို့ဖို့ဆိုပြီးတော့ထိုင်တပိတ်မှောက်နေတဲ့လူတွေတော့အဲသူကဒိုင်းမဟုတ်ပဲနဲ့တွပြားကိုဟိုတွပြားကိုဆယ်ကျက်လောက်ကာလာတဲ့ပုံမှာနောက်ကနေစစ်သားတန်းနေနဲ့ရိုက်ထားတာပေါ့သူကလူအင်အားနဲ့ဝင်တိုးတာနောက်မှာယောက်ျားတွေပေါ့နော်တက်ဟိုတက်စီပင်ဆိုပြီးတော့အရင်တိုးတွေထူတာလေအဲ့ဒါလူတွေကယောက်ျားတွေကဟိုအဲ့တွတွေကိုခြင်ထားတာကအယောက်30-40ပေါ့အဲ့ဒါနဲ့ဝင်တိုးတာပေါ့နောက်မှာစစ်သားတန်းနေနဲ့ဆိုတော့သူတို့ဘလို့မှပြန်ပြီးတော့ဟိုခုခံလို့တော့မရပါဘူးဒါပေမဲ့ကြောက်ခံပြည်သူတွေလည်းခုခံမခုခံပါဘူးသို့တော့အကုန်မှာအကုန်တန်ရာတွေရအောင်ကြတယ်ပေါ့မှာလက်ကျိုးတဲ့လူတွေကျိုးကုန်တယ်တချို့တွေဆိုတော့ကုချင်းတွေစိတ်ဟုတ်မှာတတိလစ်နေတာကုချင်းတွေကိုပြန်မရသေးတချို့ပုံးပဲ့တွေပေါ့လူနာရှစ်ဦးတန်ရာရသွားတော့ဒီဒေါ်လာလာသိန်းအသက်49နှစ်ရဲ့မတ်ခိုင်ခိုင်လင်းအသက်45နှစ်ရဲ့သူတို့ကဟောအရေးပေါ်မှာအခုတင်ထားတယ်သူအဲ့ဟာအဲ့တဲ့ရင်ကမကြသေးဘူးဒေါ်သောခင်အသက်63နှစ်ကတော့လက်ကျိုးရတယ်မှာဒေါ်မြင့်တေးအသက်58နှစ်တော့အေးမီအသက်58နှစ်ရတော့သူကပြက်ရှတန်ရပေါ့တော့အေးမအသက်45နှစ်အဲဒီသုံးဦးကတော့ပြက်ရှတန်ရရတယ်မဆန်းကြီးနဲ့မတူစာခံရချောတန်ရနဲ့ချောတန်ရရရှိပါတယ်မိုက်ကျားလုံးပေါင်း10ဦးပါ
ဆန္ဒပြနေသူတွေကိုဖယ်ရှားပြီးမှတော့ဥတတိုင်းအပေါက်ဝကိုဝင်ပေါက်မရှိအောင်ဘီလက်မြေတွေအုပ်တင်နဲ့အပေါက်ကိုပိတ်ခဲ့ကြရလို့ဆိုပါတယ်ဒဏ်ရာရသူတွေနဲ့သတိမနေသူတွေကိုရန်ကုန်နိုင်ရေးကူညီမှုအသင်းကကားတွေနဲ့တင်ငန်းကျွတ်မြို့နယ်တွေကစံပြစေရုံကိုပို့ပြီးတော့ကူတနေတယ်လို့ဆိုပါတယ်တပိတ်စခန်းကတော့ဆက်လက်ရှိနေသေးဖြစ်ပြီးအကူအညီတွေပေးကြဖို့ကိုလည်းဆန္ဒပြနေတဲ့အဖွဲ့အစည်းတူကပြောပြပါတယ
်။သမီးရဲ့စစ်ချက်တွေကလေလူဝိတွေနဲ့လေတော့ဝိုင်းနေ။ဝိုင်းတော့အဖွဲ့အစည်းမရတဲ့ဟိုလည်းဝင်ဝင်ဘူးကိုလည်းမပြူတော့အကုန်လုံးအပေါက်တွေပိတ်ကြပေါ့သမီးရဲ့။အခုတော့အဖွဲ့အစည်းနဲ့ဒီမှာအဖွဲ့အစည်းဆန္ဒပြတဲ့လူတွေကဒဏ်ရာတန်ကျက်တွေရောက်တော့ဆေးရုံနဲ့တည့်ရတဲ့သမီးရဲ့။သမရာကြီးကိုအဖွဲ့အစည်းအကူအညီတောင်းပါတယ်အဖွဲ့အစည်းကဲပါလို့အဲ့လိုလက်ပိုက်ကြည့်ပါနဲ့အဖေါ်တို့ကဲပါအဖေါ်တို့ဒုက္ခကြီးကြီးရောက်နေပါလေလမ်းတွေမှာဒုက္ခရောက
်မနေ့ပိုင်းမှာတော့ကာလုံဒုတိယဝင်ကြီးဘုံမူကြီးတင်ဝင်လာရောက်ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့ပြင်လည်မှုမရသေးတဲ့အကြောင်းကိုသိအောင်မြင့်ကဆိုပါတယ
်ကာလုံဝင်ကြီးလာပါတယ်ကာလုံဝင်ကြီးကိုလည်းသူတို့ဒါရှင်းပြပါတယ်ဆက်လက်ပြီးလုပ်ရမယ်ဆိုတော့ဒီကလည်းမလုပ်ဖို့တားမြင်တာအဲ့ဒါကာလုံဝင်ကြီးကညှိနှိုင်းတာပေါ့နော်မရောက်ကပြည်သူတွေညှိနှိုင်းတာမရောက်သူပြန်သွားတယ်ပေါ့နော်သူပြန်သွားပြီးနောက်ထပ်တနာရီလောက်မှပဲအဲ့ဒီလိုပဲအင်းနဲ့အားနဲ့ဝင်ချလာတာပဲခမ
ကာလုံဒုတိယဝင်ကြီးကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ညနေပိုင်းထိတော့ဆန္ဒပြသူတွေကလူစုကွဲသွားခြင်းမရှိပဲထိုင်တဲ့ဘိတ်ကိုဆက်လက်လှုပ်ဆောင်နေကြပါတယ်။မိချောင်းကရက်ွက်ကို1992ခုနှစ်ကတည်းကစစ်တပ်ကသိမ်းယူခဲ့တာကြောင့်ရက်ွက်သူရက်ွက်သားတွေကဘိုးဘွားပိုင်မြေကိုပြန်လည်ပေးဖို့အတွက်တောင်းဆိုနေတာဖြစ်ပြီးပြည်တော်စုလွတ်တော်လေယာဉ်မြေနဲ့အခြားပြည်များသိမ်းဆည်းခံရမှုတွေကြောင့်ပြည်သူများနစ်နာမှုမရှိစေရေးစုံစမ်းစစ်ဆေးရေးကော်မရှင်ကတော့ပြည်သူတွေနဲ့စစ်တပ်အပါအဝင်အစိုးရဘက်ကညှိနှိုင်းနိုင်ဖို့အတွက်လွှတ်တော်မှာတင်ပြသွားမယ်လို့ဆိုပါတယ်ရှင်။